Welcome to the Voice of America in Burmese.
မင်္ဂလာညဉ့်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်း2015ခုနှစ်ဇွန်လ9ရက်တနင်္ဂနွေနေ့ပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ဒီလိုင်းလိုမီတာ2425 3250နဲ့လိုင်းလတ်190ဒိုကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုတော်မိုးပြူနဲ့တူကြညာပေးသွားမှာပါစီးရီးယားမြောက်ပိုင်းမြို့ဖြစ်တဲ့ဟာဆာကာကနေဒီ IS စစ်သွေးကြွတွေကိုပြန်လည်တိုက်ခိုက်မောင်းထုတ်နိုင်နိုင်တာနောက်28ကြိမ်မြောက်ရှီတောင်အရှာအကစားပြိုင်ပွဲဘောလုံးပွဲမှာမြန်မာ U23 အသင်းကဖိလစ်ပိုင်အသင်းကို5-2နဲ့အနိုင်ရရှိခဲ့တာဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအပြစ်ခံရစေးရေး NCA စာချုပ်ပါတပ်ပိုင်းဆိုင်ရာအာမခံချက်တွေပေါ်တိုင်းရင်းသားတွေဘက်ကယုံကြည်မှုအားနည်းနေတယ်လို့ KNU ဌာနချုပ်လော်ကီလာမှာကျင်းပနေတဲ့တိုင်းရင်းသားခေါင်းဆောင်ညီလာခံမှာပြောဆိုလိုက်ပါတယ
်အမှားတော့အရင်အရင်ကဆုံးဖြတ်ထားတာကတော့ NCCT နေနဲ့ကတော့နော်နိုင်ငံအုပ်စားပေါ့တနင်္ဂနွေလို့ပြစ်ခတ်ရစေးရေးစာချုပ
် NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်သာပြောသွားတာပါဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့ကမ္ဘာထူးခြားသတင်းလွှာတွေကိုလည်းတင်ဆက်သွားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာပါမယ်ခင်ဗျာ
စမုတ်တည်းဒီကနနိုင်ငံရဲ့နှစ်ရက်ကြာအစည်းအဝေးကိုတက်ရောက်ဖို့ American သမ္မတ Barack Obama ဂျာမနီနိုင်ငံကိုရောက်ရှိနေပါတယ်ဒီကနေ့တင်းငွေနေမှာသမ္မတဟာဂျာမနီဝန်ကြီးချုပ် Angela Merkel နဲ့Bavarian Yuatira ကအပန်းဖြေစခန်းမှာတွေ့ဆုံခဲ့ပြီး Bavarian ရိုးရာဝတ်စုံဝတ်ဆင်ထားသူအများပြားလက်ဒီအခမ်းအနားကိုတက်ရောက်ပါတယ်။ American နဲ့ Germany နှစ်နိုင်ငံတို့ရဲ့ရှေ့အနာဂတ်နဲ့ပတ်သက်ပြီးတော့လည်း Germany ဝန်ကြီးချုပ်နဲ့ဆွေးနွေးတော့မှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။ဒါလို့ဆွေးနွေးစရာတွေထဲမှာ Ukraine နိုင်ငံတွင်ကရုရှားရဲ့ရန်လိုကြီးကြပ်မှုနဲ့ပတ်သက်လို့အတူတကွရပ်တည်သွားမယ်ဆိုတဲ့အကြောင်းအရာတွေလည်းပါဝင်ပါတယ်။ဝန်ကြီးချုပ် Merkel ကအမေရိကန်ဟာသူတို့ရဲ့မိတ်ဆွေနဲ့လို့ပေါ်ကံမဲ့တွေဖြစ်တယ်လို့ဆိုရတဲ့ဒီဆက်မှုနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမှာကုန်သွယ်ရေးနဲ့ပတ်သက်လို့အဓိကထားဆွေးနွေးကြတာဖြစ်ပေမဲ့တခြားကိစ္စရဲ့အတော်များများလည်းဆွေးနွေးသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
။ယမန်နိုင်ငံမှာတော့ဒီနေ့တနင်္ဂနွေနေ့မှာစော်ရီယူဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်မြို့တော်ဆာနာအလယ်ပိုင်းကစစ်ဌာနချုပ်မှာလာစားလာထုတ်ကြတဲ့စစ်သားတွေကအယောက်20တဲ့မနေသေးဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေနဲ့ဒေသခံတွေကအတည်ပြုပြောဆိုပါတယ်။စာနာမြို့တော်အလဲပိုင်းမှာရှိပြီးတော့ပြီးခဲ့တဲ့စနေညနေပိုင်းကစလို့လာစားထုတ်ဖို့အတွက်ယမန်တပ်ဖွဲ့ဝင်တွေနဲ့မဟာမိတ်ဟူသီတပုံတွေစုဝေးနေကြတဲ့ဌာနချုပ်ရုံးမှာပောက်ကွဲမှု၄ခုဖြစ်ပြီးအဆောက်အဦတုံခါသွားခဲ့ပါတယ်။သမရအဗ်ဒူရာဘူမန်ဆောဟာဒီအနာပြန်ထူထောင်နိုင်မှုရည်ရွယ်ချက်နဲ့မလ26ရက်လောက်ကစပြီးစော်ရီဦးဆောင်တဲ့တပ်ဖွဲ့ဝင်တွေဟူသီတပုံတွေကိုအပြင်းထန်တိုက်ခတ်နေတာဖြစ်ပါလေ။စာနာမျိုးတော်အရှိနဲ့အနောက်မှာရှိတဲ့စစ်စခန်းတွေကိုလည်းစော်ရီဦးဆောင်တဲ့တပ်ဖွဲ့တွေကပိတ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပေမဲ့တေဆုံသူစီးရင်အတိအကျကိုဘယ်သူမှချက်ချင်းထုတ်ဖော်မပြောနိုင်နေပါဘူး။စနေနေ့ကတော့ဟူသီနဲ့မဟာမိတ်တပ်ဖွဲ့ဝင်တွေကစော်ဒီအာရေဗျကိုစကတ်ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ပေမဲ့စော်ဒီဘက်ကအဲ့ဒီဒုံးလက်နက်တွေကိုပြန်ပစ်ချခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီဒုံးလက်နက်တိုက်ခိုက်မှုကနှစ်ဖက်တိုက်ခိုက်မှုကာလ2လတာအတွင်းအဓိကစစ်ပွဲအချိန်ပိုမြင့်လာတဲ့အချိန်မှာဖြစ်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနောက်ပိုင်းအရက်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စော်ဒီပြည်နယ်တစ်ခုနဲ့နီးတဲ့ဒေသကယမန်38ယောက်ထက်မနည်းသေဆုံးခဲ့တယ်လို့အတည်မပြုနိုင်သေးတဲ့ဟူသီထိန်းချုပ်နယ်မြေတွေကစာပါသတင်းဌာနတစ်ခုကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲစော်ဒီဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း44ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဟူသီတပုံတပ်ဖွဲ့တွေကသတင်းဌာနတစ်ခုကပြောဆိုပါတယ်ရှင်။
စီးရီးယားမြောက်ပိုင်းမြို့တစ်မြို့ဖြစ်တဲ့ဟာဆာကာက IS စစ်သည်ကြတွေရဲ့ထိုးစစ်ကြီးကိုဟန်တာထားနိုင်ပြီးအဓိကကြတဲ့မြို့တောင်ပိုင်းကနေစစ်သည်ကြတွေကိုမောင်းထုတ်လိုက်နိုင်ပြီလို့စီးရီးယားစစ်ဖက်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အီရန်နဲ့စီးရီးယားနိုင်ငံက IS စစ်သည်ကြတွေထိ ंछ ုပ်ထားတဲ့နေမြေတွေဟာမဟာဗျူဟာအရအချက်ချာကြတဲ့ဒီမြောက်ပိုင်းမြို့ဟာဆာကာမှာလာဆုံတာပါ။စီးရီးယားကတပုံတွေကလည်းကွန်ဂနီကနေကွန်မရှယ်မျိုးအထိနေမီတွေကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်ဒီနေမီကအနာဂတ်မှာကာဒစ်စစ်သည်တွေရဲ့တမိုင်းဝင်နေရာဖြစ်လာလိမ့်မယ်လို့သူတို့ကမျှော်လင့်ထားတာပါစစ်သေးကြတွေဟာဟာဆာကာမျိုးတောင်ဘက်ကသူတို့ရဲ့အမကန်နေမီဖြစ်တဲ့ရှတာဒီမျိုးကနေလာရောက်တိုက်ခိုက်တာပါအဲ့ဒီမတိုင်ခင်တုန်းကတော့တဒါဇင်လောက်ရှိတဲ့အသေးခံဖုံးကွဲသမားတွေဟာမျိုးရင်းကစစ်ဖက်စစ်ဆေးရေးကိတ်တွေကိုကားတွေမှာဘုံးတွေတင်ဆောင်ပြီးတိုက်ခိုက်ဖောက်ခွဲတာတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ
အခုနွေရာသီထဲမှာလီဗျားနိုင်ငံကလူဦးရေတန်းတစ်ဝက်လောက်ဟာအင်မတန်အနည်းငယ်များတဲ့မြေထဲပင်လယ်ကိုဖျက်ပြီးဥရောပတိုက်ဖက်မှာပိုကောင်းတဲ့ဘဝကိုရှာဖွေဖို့ကြိုးစားနေကြတယ်လို့ ဗြိတိန်နိုင်ငံတာဝန်ရှိသူတယောက်ကပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြောဆိုရမှာရွှေပြောင်းအခြေချနေထိုင်သူတွေပါတဲ့ရေရင်၄ဆင်းလောက်ကိုရဟတ်ရင်တစ်ဆင်းကရှာတွေ့ခဲ့ပြီးတဲ့နောက်ပိုင်းရွှေပြောင်းအခြေချသူ900လောက်ကိုကဲတင်နိုင်ဖို့စစ်သင်္ဘောတစ်ဆင်းကိုလွှတ်ပေးခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။တနင်္ဂနွေနေ့မှာပဲအီတလီကမ်းခြေဆောင်တပ်ကရွှေပြောင်းဒုက္ခသည်316ယောက်ကိုကယ်ဆယ်ခဲ့ပြီးစနေနေ့ကတော့အီတလီ၊ဗြိတိန်၊အိုင်လန်နဲ့တခြားနိုင်ငံတွေကလီဘီယာကမ်းရိုးတွေကထွက်လာတဲ့ဒုက္ခသည်ပေါင်း3500လောက်ကိုကယ်ဆယ်ပေးခဲ့ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9293ยะไซโดมิเตอร์57กิโลเฮิรตซ์5885สนิทตนูนี่มาไซลันมิเตอร์190กิโลเฮิรตซ์1905รูเนี่ยบาทุ่นปีนี่บาเลยครับ
တနင်္ဂနွေနေ့ညဘက်သတင်းများကို VOA ကနေဆက်လက်ကြေညာနေပါတယ်။28ကြိမ်မြောက်အရှေ့တောင်အာရှအားကစားပြိုင်ပွဲဘောလုံးပွဲမှာမြန်မာ U23 အသင်းကဖိလစ်ပိုင်အသင်းကို5-2နဲ့အနိုင်ရရှိသွားပါတယ်။ဖိလစ်ပထမပိုင်းကစားရာမှာဖိလစ်ပိုင်ကနေဂိုးဆသွင်းခဲ့တာဖြစ်ပြီးအသင်းကောင်းဆောင်နီလင်းထွန်းကပထမဆုံးချီပါဂိုးကိုမိနစ်20မှာပြန်လည်သွင်းယူနိုင်ခဲ့ပါတယ်
။တိုက်နေတယ်။ဘောကဆွဲလာတယ်။အမှုလူကျူကျူပဲကဗျာ။တီတူအောင်။ဘောကဆွဲလာတယ်ဘောလုံးကို
ဒါကတော့ဒီမြန်မာဘက်က၄ဂိုးမြောက်ကိုကိုစီတူအောင်ကပြန်လည်သွင်းယူခဲ့တာပါတခြားအနိုင်ကိုတွေကတော့ရှိုင်းသူရရဲဝင်းအောင်နဲ့ကျော်စင်လင်တို့ကသွင်းယူခဲ့ပါတယ်ဒီစီဂိမ်းဘောလုံးပွဲအုပ်စုကမှာမြန်မာကအင်ရှင်စင်ကာပူအင်ဒိုနီးရှားဖိလစ်ပိုင်ကမ္ဘောဒီးယားတို့နဲ့တအုပ်စုတွေကစားရတာဖြစ်ပါတယ်မြန်မာသင်းဟာလာမယ့်10ရက်နေ့မှာတော့ကမ္ဘောဒီးယားနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာခရီးသည်တွေသင်းမမှောက်သိဆုံးခဲ့ရသူ430တယောက်ကိုတရိယာတဲ့အနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံရဲ့လေပိုင်းမှာကယ်ဆယ်ရေးအဖွဲ့တွေကအောက်မေ့ပွဲအထိတ်မှတ်အဖြစ်ကယ်ဆယ်ရေးအလုပ်တွေကိုခိတ္တရပ်ဆိုင်ခဲ့ကြပါတယ်။ရန်စီမြစ်ထဲမှာအခုတည်းကပျောက်ဆုံးနေစဉ်လူ၁၀ယောက်ကိုရှာဖွေတဲ့လုပ်ငန်းပြန်မစခင်မှာရိုးရာတိုင်းကျင်းပတဲ့ခုနှစ်မြောက်ပူဆွေးဝမ်းနည်းမှုအထိတ်မှတ်အဖြစ်ခန်းနားမှာတာဝန်ရှိသူတချို့လည်းတက်ရောက်ခဲ့ပါတယ်။တင်မောရဲမှာမျက်လုံးမဖွင့်နိုင်တော့အောင်လေတုကညဉ့်ညမ်းနေတယ်လို့ကယ်ဆယ်ရေးအဖွဲ့တယောက်ကပြောဆိုပါတယ်။သေးဆုံးသူတွေရဲ့ရုပ်လောင်းတွေကိုတကြိုးဖို့အ мян ဆုံးအပြင်ထုတ်နိုင်အောင်ကြိုးစားကြရတယ်လို့တာဝန်ရှိသူတယောက်ကလည်းပြောဆိုပါတယ်။ဆိုရတဲ့ရာသီမှာဖြစ်ခဲ့တဲ့ဒီတင်းမောပေါက်မှုမှာတင်းမောကက်ပတိန်နဲ့အင်ဂျင်နီယာချုပ်အပါအဝင်အသက်ရှင်ကျန်သူ14ယောက်ရှိပြီးဒီထက်က2ယောက်ကိုတော့ရဲတပ်ဖွဲ့ကစစ်ဆေးနေခြင်းဖြစ်ပါတယ်
။မားရှ်ရောဂါကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့ဆိုရကအပြင်းထန်ဆောင်ရွက်နေချိန်မှာပဲဒီဗိုင်းရပ်စ်ရောဂါပိုကူးစက်ခံရသူနောက်တူတောင်ကိုရီးယားမှာတည်ဆုံသွားပါတယ်ဒီရောဂါပိုကူးစက်ခံရမှုကြောင့်တောင်ကိုရီးယားမှာတည်ဆုံသူ9ဦးထိရှိသွားပြီဖြစ်တယ်လို့ဆိုရကဒီကနေ့မှာကြေညာပါတယ်အရှေ့အလယ်ပိုင်းဒေသမှာစတင်ဖြစ်ပွားခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာဒီရောဂါပိုကူးစက်ခံခဲ့ရတဲ့သူပေါင်း64ယောက်ထိတောင်ကိုရီးယားမှာရှိနေပြီးဒါအဆိုရင်အရှေ့အလယ်ပိုင်းဒေသအပြင်ဘက်မှာရောဂါကူးစက်မှုအပြန့်အဝဆုံးနေရာဖြစ်ပါတယ်ရာနဲ့ချီတဲ့ကျောင်းတွေကိုတောင်ကိုရီးယားမှာအခုခါပိတ်ထားပြီးမားစ်ရောဂါဖြစ်ပွားနေတဲ့လူတွေနဲ့ထိတွေ့ဆက်ဆံခဲ့သူ2000လောက်ကိုသူတို့နေအိမ်တွေဒါမှမဟုတ်ထိန်းသိမ်းဆောက်ရှောက်ရေးစခန်းတွေမှာထားတယ်လို့တောင်ကိုရီးယားကျန်းမာရေးအရာရှိတွေကပြောပါတယ်တောင်ကိုရီးယားယာယီဝန်ကြီးချုပ်ချွန်ချွန်ဝမ်ကအခုအခါမှာယောဂပိုကူးစက်ခံရသူတွေအားလုံးစိတ်ကူးသမှုခံနေပြီးတခြားနေရာတွေမှာလည်းကူးစက်ပြန့်ပွားတာမျိုးမဖြစ်အောင်ထိချုပ်ထားနိုင်ပြီလို့ပြောပါတယ်ဒီ mass virus ယောဂပိုကူးစက်ခံရမှုကနေတားဆီးဖို့ကာကွယ်ဆေးမရှိသေးပေမဲ့ဒီ virus ဟာလေထဲကနေတဆင့်ကူးစက်တာမျိုးမဟုတ်ဘဲဒီ virus ကူးစက်ခံရသူတွေနဲ့ရင်းနှီးနှီးဆက်ဆံမှသာကိုယ်ကူးစက်မှာဖြစ်တယ်လို့ဒီကျန်းမာရေးအရာရှိတွေကပြောပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာပြင်းအား 5.9 magnitude ရှိတဲ့ငရင်တန်နဲ့အပြုတ်အပြက်တွေကြားမှာပိတ်မိပြီးတော့ကင်နဘလူးတောင်တက်လမ်းမှာတောင်တက်သမား73ဦးသေဆုံးခဲ့ပြီးနောက်ပိုင်းမှာပျောက်ဆုံးနေတဲ့တောင်တက်သမား6ယောက်ကိုကင်ဆယ်ရေးဖွဲ့တွေကဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးရှာဖွေကြပါတယ်အသက်ရှင်ကျန်သူမျိုးသမီးတောင်တက်သမား2ဦးရဲ့အပြောအရကင်ဆယ်ရေးဖွဲ့တွေကသူအကြကြီးစောင့်နေပေမဲ့ကင်ဆယ်ရဲ့ရဟတ်ယာဉ်ကိုမတွေ့ရဘူးလို့ဆိုပါတယ်တောက်ချာနေကလုခဲ့တဲ့အင်အားဖြင့်ငလျင်ကြောင့်တောင်တက်လမ်းတလျှောက်ကြောက်တုံးတွေပြိုပြီးမိုးလေသေးထန်တဲ့အတွက်ဘော်နီယိုကျွန်းရှိစာဘာပြည်နယ်ကင်နဘာလူတောင်တက်လမ်းမှာတောင်တက်သမားတွေတိဆုံပျောက်ဆုံးမှုတွေဖြစ်ခဲ့တာပါတိဆုံသူ၉ယောက်ရဲ့ရုပ်လောင်းတွေကိုရဟတ်ရင်နဲ့တဲထုတ်ခဲ့ပြီးတော့၂ယောက်ရဲ့ရုပ်လောင်းကိုတော့ချီချင်းတဲထုတ်ခဲ့ရတယ်လို့ဒေသခံတာဝန်ရှိသူတယောက်ကပြောဆိုပါတယ် စနေနေ့အစောပိုင်းကတခြားတောင်တက်သမားတော်တော်များများအမှောင်ထဲမှာတောင်အောင်ပြန်ဆင်းနိုင်ခဲ့ပေမယ့်တချို့ကခြေလက်ကျိုးပြီးနောက်တောင်တက်သမားတယောက်ကသတိမိသွားခဲ့ပါတယ်ဒေသခံလမ်းပြကကယ်ဆယ်ရဟတ်ယာဉ်လာမယ်လို့ပြောတဲ့အတွက်9နာရီလောက်ကြာအောင်စောင့်ခဲ့ပြီးမှရဟတ်ယာဉ်တစ်စင်းမှမတွေ့ရတဲ့အတွက်ခြေချင်းတောင်အောင်ပြန်ဆင်းခဲ့ရတယ်လို့တောင်တက်သမား21ယောက်ပါတဲ့အဖွဲ့ကအမန်ဒပီတာကပြောဆိုပါတယ်ရှင်
ထိုင်တိုင်းအောင်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မန်မိုးဖြူတို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်စဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ရတဲ့ဒီပုတ်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ဆိုလို့တင်ဆက်သွားပါမယ်တနိုင်ငံလုံးပြစ်ခတ်ရေးမူကြမ်းစာချုပ်မှာပါဝင်တဲ့တပ်ပိုင်းဆိုင်ရာအာမခံချက်တွေအပေါ်တိုင်းရင်းသားတွေကယုံကြည်မှုအားနည်းနေတယ်လို့KNU ကင်မျိုးသားအစည်းအရုံးဌာနချုပ်ရှိရာလော်ခိလာစခန်းမှာကျင်းပနေတဲ့လက်နက်ကင်တိုင်းသားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအတွင်းတနိုင်ငံလုံးပြစ်ခတ်ရဲစဲရေးညှိနှိုင်းမှုအဖွဲ့ NCCD ကပြောကြားလိုက်ပါတယ်တပ်ပိုင်းဆိုင်ရာကိစ္စတွေထဲမှာအခုချိန်ထိလဲတိုင်းသားတွေနဲ့အစိုးရကြားမှာညှိနှိုင်းလို့မရသေးတဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စတွေအတွက်တိုင်းရင်းသားတွေဘက်ကစိုးရိမ်မှုတွေရှိနေတာပါဒီအကြောင်းကိုလော်ခီလာစခန်းမှာကိုတိုင်သွားပြီးတော့သတင်းယူနေတဲ့ VOA သတင်းတော့မမ်မီခါကသတင်းပေးပို့ထားပါတယ်
ပိုင်းဆိုင်ရာအချို့ကိစ္စတွေဟာအခုချိန်ထိလည်းအစိုးရနဲ့ညှိနှိုင်းလို့မပြီးသေးဘူးလို့တိုင်းရင်းသားကောင်းဆောင်တွေကပြောပါတယ်။တပိုင်းဆိုင်ရာတဲမှာပါတဲ့စစ်တီတော်ကျင်းဝင်ကိုအပြစ်ရစာချုပ်ချုပ်ပြီးတလအတွင်းမှာအပြီးသက်ရေးဆွဲဖို့ကိုဟိတ်သီးကောင်းဆောင်တွေကလက်ခံသဘောတူတာကြောင့်အတည်ပြုနိုင်ခဲ့တယ်လို့ NCCT ကောင်းဆောင်နိုင်ဟန်သားကပြောပါတယ်။အခန်းကမှာပါဝင်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတဲ့စကားရဲ့ကြောင့်အစိုးရဘက်ကလူချင်းနဲ့လက်နက်ဖြုတ်သိမ်းရေးစစ်မှုထမ်းအဖြစ်မှနှုတ်ထွက်ခွင့်ပြုရေးနဲ့အရက်သားတွေအဖြစ်ပြန်လည်ပေါင်းစည်းမူဝါဒဖြစ်တဲ့ဒီဒီအာသဘောကိုပို့ပြီးတော့တက်ရောက်နိုင်နေဆိုတဲ့အမြင်မျိုးတန်တရားရှိနေတာကြောင့်ဒီစကားရက်ကိုဖြုတ်လိုက်တာဖြစ်တယ်လို့နိုင်ဟန်သားကခုလိုပြောပါတယ
်အနာဂတ်မှာတပ်ဖွဲ့စည်းရေးဆိုတဲ့ကိစ္စမှာပြည်တော်စုဟိုတပ်မတော်ကိုဘယ်လိုဖွဲ့စည်းမလဲဆိုတဲ့ကိစ္စမှာပေါ့နော်များသောအားဖြင့်ကတော့ဒီအစိုးရရဲ့လုံခြုံရေးပြန်လည်ပေါင်းစည်းခြင်းဆိုတဲ့သူတို့သုံးနေတဲ့ဝေါ်ဟာရကလည်းဒါကတော့ဒီဒီအာဖြစ်တယ်ဆိုပြီးတော့သူတို့အဲ့လိုပြောခဲ့ဘူးတဲ့အနေအထားပေါ်မှာဒါကြောင့်ဒီတပ်ပေါ်မှာတော့ယုံကြည်မှုကတော့တော်တော်လေးကိုနည်းနေတယ်
။အခုဆွေးနွေးပြီးဒီအထီမှာထွက်ပေါ်လာတဲ့ပြင်ဆင်ချက်တွေကိုအစိုးရနဲ့ဆက်လက်ညှိနှိုင်းပြီးအချောတက်ပြန်တိုင်းရင်းသားလက်နက်ကိုင်ထိပ်သီးခေါင်းဆောင်များပါဝင်တဲ့ကော်မတီတရက်ကိုဖွဲ့စည်းဖို့တိုင်းရင်းသားခေါင်းဆောင်အချို့ကဆွေးနွေးမှုတွေရှိပြီးမြဲအချို့ခေါင်းဆောင်တွေကတော့လက်ရှိ NCCT ကိုပဲဆက်လက်တာဝန်ပေးဖို့တင်ပြနေရလဲရှိပါတယ်။အစိုးရနဲ့အချောတက်ဆွေးနွေးဖို့အတွက်ဖွဲ့စည်းဖို့စီစဉ်နေတဲ့ကော်မတီနဲ့ပတ်သက်ပြီးနိုင်ဟန်သားကခုလိုပြောပါတယ
်။အခုကမူကြမ်းဆိုတော့မူကြမ်းဆိုတာတော့ပြင်ဆင်လို့ရတယ်နှုတ်လို့ရတယ်နော်တိုးလို့ရတယ်ဒါမူကြမ်းရဲ့သဘောပေါ့လေအဲ့လိုအဲ့ဒါကိုတော့ပြန်ညှိဖို့ဆိုတဲ့ဟိုကိစ္စကအခုဒီဝိုင်းထဲမှာဘဒုကူတာဝန်ပေးမလဲဆိုတဲ့ဟာမဟုတ်မဆုံးဖြတ်သေးဘူးအမှားတော့အရင်အရင်ကဆုံးဖြတ်ထားတာကတော့ NCCT နေနဲ့ကတော့နော်နိုင်ငံဦးစားပေါ့တနိုင်ငံလို့ပြစ်ခတ်ရဆဲရေးစာချုပ်ထိုးတဲ့အချိန်ထိသူ့မှာတာဝန်ရှိတယ်ထိုးပြီးတော့မှပဲသူ့မှာတာဝန်မရှိတော့ဘူးအဲ့ဒီကြားမှာပြောမဆိုနဲ့အော်အရင်တတ်မှတ်ချက်ရတော့တာဝန်ကြံသေးပါကြံပါသေးတယ်ဒီကြံတဲ့အစိတ်ပိုင်းမှာတော့အခက်အခဲရှိနိုင်တယ်ဟိုထိပ်သီးခေါင်းဆောင်များပါပူတွဲပြီးတော့ဒါမှမဟုတ်ရင်လုံးဝတာဝန်ယူပြီးတော့မှဒီကိစ္စကိုကျိုးပန်းမှပူပြီးတော့မှထိရောက်မယ်ဆိုတဲ့သဘောထား
ပြည်တွင်းငြိမ်းချမ်းရေးအတွက်လှုပ်ဆောင်ရမှာအချိန်မစွဲဘူးနဲ့နိုင်ငံရေးဆွေးနွေးပွဲတွေကို2015ခုနှစ်အကုန်ပိုင်းအထိမလှုပ်ဆောင်နိုင်ရင်အခက်အခဲတွေရှိနိုင်တယ်လို့နိုင်ငံတကာနဲ့အချို့သောတိုင်းရင်းသားတွေကထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်ဒီပေါ်မှာ NCD ခေါင်းဆောင်နိုင်ဟန်သားကတော့ပြည်ရဲစဲကို2015ခုနှစ်အတွင်းမှာထိုးနိုင်မထိုးနိုင်နဲ့ခုလိုမှတ်ချက်ပြီးပြောဆိုခဲ့ပါတယ
်ဒါလို့ပါဒါလည်းအမြင်ဟိုအမျိုးမျိုးရှိနိုင်ပါတယ်နော်ဟိုဒီနှစ်ထက်မှလက်မထိုးနိုင်မယ်မထိုးနိုင်ဘူးဆိုတဲ့ကိစ္စလေဒါကတော့အန်ဂယ်လိုသွားပြီးတော့ပြန်ကြည့်နှမ်းရမယ်ဆိုတဲ့အခါမှာအစိုးရဘက်ရဲ့သဘောထားနဲ့အန်ဂယ်လိုရဲ့သဘောထားတကယ်လို့နီးစပ်မယ်ဆိုတော့ဒါဖြစ်နိုင်တယ်မနီးစပ်ဘူးဆိုတော့ဒါမဖြစ်နိုင်ဘူးဒါတော့အတိပြောလို့ရတဲ့ကိစ္စမဟုတ်ဘူးเนาะနောက်ဒီအစိုးရလက်ထက်မှာမဖြစ်ရင်နောက်ရွေးကောက်ပွဲပြောင်းသွားရင်တချို့ကပြောတယ်ဒါပူပြီးတော့ခဲရင်သွားမယ်ခဲရင်တဲ့အပိုင်းရှိတယ်လို့ပူပြီးတော့ကောင်းလာနိုင်တဲ့အပိုင်းလည်းဒါရှိနိုင်တာပါပဲသဘောကတော့เนาะဘာကြောင့်ခဲရင်လဲဆိုတော့လူတွေပြောင်းသွားတယ်လူသက်ကတော့ဒါတဲ့ဟိုလုပ်ငန်းဟောင်းကိုနားမလည်လို့ပေါ့လေဒါကတော့ဖြစ်နိုင်တယ်တစ်ဖက်ကပူပြီးကောင်းနေတဲ့အစိတ်ပိုင်းကဥမာပြောင်းလဲလာတဲ့ခေါင်းဆောင်တွေအစ်စ် တက်လာတဲ့အဖွဲ့အစည်းတွေကခေါင်းဆောင်တွေကပူပြီးတော့မှဟိုရင်းချမ်းကြီးကိုလိုလားတယ်အပေးယူလုပ်နိုင်တယ်ဆိုတော့အဖွဲ့မျိုးတက်လာရင်တော့ပူပြီးတော့လဲပြူသွားမှာ
လက်ရှိဆွေးနွေးနေတဲ့အပြည့်ရမူကျန် NCA နဲ့ပတ်သက်ပြီးအစိုးရပေးတဲ့အမကန်ချက်တွေဟာအားနည်းနေကြောင်းတိုင်းရင်းသားတွေတောင်းဆိုသလောက်မရခဲ့ရင်တော့တိကျတဲ့လုံခြုံရေးဆိုင်ရာအမကန်ချက်ရရှိမယ်ဆိုရင်တိုင်းရင်းသားတွေအနေနဲ့လက်မှတ်ထိုးဖို့စဉ်းစားနိုင်တယ်လို့ရက်ခိုင်တက်မတော့ AA ကနိုင်ငံတကာဆက်ဆံရေးတာဝန်ခံကိုအေးထွန်းကခုလိုပြောပါတယ
်ပထမအတည်ပြုမူကျန်းမှာညမှာကျွန်တော်တို့လူချင်းတာကိုဟိုရဖို့ဟိုကတအားနေပါတယ်တိုင်းသားတွေမှာလူတော်တွေရှိတော့ဟိုအာမခန့်ချက်ဟိုလုံးဝမရှိပင်နဲ့တော့ထိုးမှာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီတိုင်းသားကောင်းဆောင်တွေကလည်းအရန်ကိုတော့တတိထားကြပါတယ်ကျွန်တော်တို့လူချင်းတလောက်တော့ကျွန်တော်တို့မရပါဘူးဟိုလူချင်းသာအထိမရရင်လည်းဒီလုံခြုံရေးတော့အာမခန့်နိုင်မယ်တိုင်းသားတစ်ခုတည်းဆိုရင်တော့တိုင်းသားတွေနဲ့စုပေါင်းပြီးလက်မဲ့ထိုးပေးကြမယ်လို့ထင်ပါတယ
်လက်တလုံးမှာညီလာခံကိုရက်ထက်တိုးဆွေးနွေးလျက်ရှိပြီးအခန်းခုနှစ်ခန်းကိုဆွေးနွေးပြီးပါကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စရှေ့လုပ်ငန်းစဉ်ကိစ္စစတာတွေကိုဆွေးနွေးမှာဖြစ်ပါတယ
် VOA သတင်းတော့မတ်မေခ KNU လော်ခီလာစကန်ကနေသတင်းပေးပို့လာတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရအောင်ပါစစ်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ကလူငယ်တွေကြားမှာဖြစ်ချင်တဲ့မျှော်လင့်ချက်တွေဆုံရှုံပြီးအနာဂတ်ပျောက်ဆုံးနေတယ်လို့လူမှုအမြင်ဖွင့်ပညာရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ Ensan ပညာရေးကွန်ရက်ဖွဲ့ကဖလလန်နော်ကပြောပါတယ်စစ်ပွဲတွေကြောင့်မျှော်လင့်ချက်ဆုံရှုံသွားကြတဲ့လူငယ်တော်တော်များများကြောက်တုသမားတွေဖြစ်ကုန်ကြသလိုမူရစ်စေဝါရဲ့ကြေးကျွန်တွေဖြစ်သွားကြတာကိုတွေ့ရတယ်လို့ VOA နဲ့တီးသန့်တွေ့ဆုံမေမြန်းကမ်းမှာပြောကြားသွားပါတယ်ဒီတစ်ပတ်အတွက်အစီအစဉ်ကိုမတ်အင်ဂျင်နိုင်ကတင်ဆက်ထားတာပါ
နော်တို့ကဒီကချင်ပြည်နယ်မှာပေါ့နော်ပညာရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားနေတဲ့အဖွဲ့အစည်းဆိုတော့လေအဲ့ခုဒီကချင်ပြည်နယ်မှာပညာရေးနဲ့ပတ်သက်ပြီးဘာတွေလုပ်ပေးနေလဲရှင
်ကျမတို့ Insan ပေါ့နော် Now Shaw Education Network ဆိုပြီးတော့ကျမတို့မြကျင်းသားမှာရုံးပေါ့နော်ဖွင့်ထားပါတယ်ရှင်အဲ့ဒီထက်မှာကျမတို့အဓိကအားဖြင့်ပေါ့နော်နှစ်ခုပေါ့sector နှစ်ခုကျမတို့အခန်းကဏ္ဍနှစ်ခုအနေနဲ့ကျမတို့လုပ်နေတယ်ခုကဘာလဲဆိုတော့ကျမတို့အဲ့ဒီမြကျင်းသားမှာပဲအဲ့ဒီ Demand Cream ပေါ့နော်ဆယ်လထားပြီးတော့ကျမတို့ English TOEFL preparation လုပ်ပေးရပြီးတော့ကျမတို့ civic education သင်ပေးရပြီးတော့နောက်ထပ်တစ်ခုက civic education ဒီ mobile training လုပ်ပေးရ civic education တသက်ပေါ့เนาะဒီကချင်ပြည်နယ်မှာကချင်ပြည်နယ်ပြီးတော့ကျမတို့ကချင်ပြည်နယ်သားမကဘူးတခြားပေါ့เนาะဒီရှမ်းပြည်နယ်ဘက်လည်းကျမတို့ဟိုလွန်ခဲ့တဲ့ဟို February တုန်းကကျမတို့ရှမ်းပြည်နယ်ဘက်မှာလည်းတော်လုပ်ဖြစ်တယ်
ဟုတ်ကဲ့အဲ့တော့ကချင်လူငယ်တွေကိုဘယ်လောက်လောက်လုပ်ပေးနိုင်လဲရှင်
အဓိကကျမတို့ကဘယ်လိုမျိုးလူငယ်တွေကိုကျမတို့ဟိုဟာ selection အနေနဲ့ဟိုဟာမျိုးလုပ်လဲဆိုတော့ကဆယ်တန်းအောင်ပြီးတော့တခြားဒီ further study လုပ်ချင်သေးတယ်ဆိုတော့ဒီလူငယ်တွေကိုကျမတို့လလန်းခေါ်တယ်ပြီးတော့တခြားက graduate ဖြစ်တဲ့လူငယ်တွေပေါ့ဒီကျောင်းပြီးပြီးတက္ကသိုလ်ပြီးပြီးပြီးတော့ဘာမှဟိုဘယ်လိုပြောမလဲအလုပ်လဲတခြားမလုတ်ချင်သေးဘူးနိုင်ငံခြားကြောင်းတွေဆက်သက်ချင်တယ်ဆိုတဲ့လူတွေကိုလည်းကျမတို့လက်လန်းခေါ်တယ
်ကချင်ပြည်နယ်မှာကအခုဟာတိုက်ပွဲတွေကဖြစ်နေဆဲပဲပေါ့နော်ဆိုတဲ့အခါမှာအဲကချင်လူငယ်တွေအတွက်ပညာရေးအခြေအနေရောဘယ်လိုရှိလဲရှင
်ကချင်လူငယ်တွေရဲ့ပညာရေးဆိုတော့ကျမခဏကျမကဒီ civic education ပေါ့နော် civic education training ကဘယ်လိုမျိုးလဲဆိုတော့ကျမတို့နယ်တွေနယ်တွေကျမတို့ mobile ပေါ့နော်ဒီလိုမျိုးလက်ပတ်ပြီးတော့ကျမတို့ civic education 45ရက်တင်တန်းကိုကျမတို့ပေးရဲအဲ့ဒီအချိန်မှာတချို့ကျမတို့ဒီဒီစစ်ဘေးတန်းကြောင် IDP camp မှာလာနေရတယ်တချို့လူငယ်တွေတချို့လူငယ်အဲ့ဒီ IDP camp ထဲမှာမှဆယ်တန်းအောင်ပြီးသားလူတွေကနေတယ်ဘာဖြစ်လို့လဲဆိုတော့သူတို့ကဒီဆယ်တန်းဆိုတော့ဆယ်တန်းတက်ဖို့ပေါ့နော်ဆယ်တန်းဒီအဲ့ဒီနှစ်မှာပဲသူတို့ဖြေမယ်ဆိုတဲ့နှစ်မှာပဲသူတို့စီမှာအခွင့်အရေးမရတော့ဒီစစ်ဘေးကြောင်ပြောင်းရွှေ့ရတဲ့အထက်မှာသူတို့တွေပါသွားတယ်အဲ့လိုဆိုတော့သူတို့တွေစီမှာအဲ့လိုအခွင့်အရေးမရှိဘူးအဲ့လိုဆိုတော့ကျမတို့စဉ်းစားထားတစ်ချက်တော့ရှိရပေါ့နော်ကျမတို့ကအခုလောလောဆယ်ကဒီလူငယ်တွေဆိုလဲကျမတို့ကဒီဟိုဆယ်တန်းအောင်ပြီးတော့ဒီဟိုကဘွဲရပြည့်ရလူတွေကျမတို့ကထားဒီဟိုဥစားပေးရကိုဆိုတော့ကျမတို့ကဂျွန်နောက်ဆုံးဘက်ကနေပေါ့နော် IDP camp မှာဘယ်သူမဆိုဒီ IDP မှာရှိတဲ့လူငယ်အားလုံး civic education ပညာကိုသင်ယူနိုင်ဖို့အတွက်ပြင်ဆင်ထားတာရှိတယ်
ที่ยิมารู้ลูกไล่บีรอกชิดีเนี่ยมาเล่เลยบีรอจริงๆเต็มใจกิจสามาสองเย็บปีนี่เด็กขามาแล้วนอกบาบารีบลูมิวส่งชงเนี่ยอะไรตัวรู้เลยอ่ะ
ตัวรู้พิชเชนี่แหละยาเรอารมณ์ตัวรู้ส่งชงเนี่ยอุมาตะโชมีตาสู้ส่วนมันเนาะสบายมาจังเข้ามาบ่สบายมาจังเข้ามาตัวรู้มีตาสู้อ่ะดีคลีโอจังท่านไหนเนี่ยนี่จริงนะมาอาเกย์เนี่ยดีไล่ซานเนี่ยนี่เด็ดดีตากาโซโลเชนอ่ะคู่อารมณ์ว่าตะแก่ปยาจานี่เด็ดเอ็นเอจีไปบ่เนาะไอ้มิตาสุแท้ก็อะยินลงก็တော့ตูรู้ริอ่ะตองยาคุ้มแม้บาเบ้ลุลุบ่ตูรู้ยาได้ปะสันเนี่ยตูรู้ตาตะมี้ริโอตูรู้ริอนาคตตัวตาตะมี้ริอนาคตตัวตูรู้ริถ่าနိုင်เลยอะคูอ่ะไอ้หล่อမျိုးถ่าနိုင်พูเนเนตะตา IDP ริโอตะแยสาตองมาเนียจับไปบ่เนาะไปတော့เลยสรอกดีลุงเหงริอนาคตก็บลูมาเหมี่ยวเล่นลุไม่อยากเหมี่ยวเล่นแช่ไม่ရှိရဲ့ဘဝဖြစ်နေတယ်
โอเคไอ้ไอ้คําดีลุงเหงริอ่ะไอ้อนาคตตรุไม่ရှိเนี่ยไม่ရှိอูปอเนาะตรุရှိมาล้อๆเซอฉีนี่อ่ะอนาคตดิเปี่ยวนี่คาจาตรุบ่หลุจาเลย
ตะชู่ลุงเหงริผักกั่นตะเตจောက်ตูจောက်ตูဆိုပြီးတော့เนาะผักกั่นตွားရဲ့လူရဲ့ရှိရဲ့ပြီးတော့ตะชู่ลุงเหงริจ้ะတော့ဘဝမိသားစုရဲ့မိဘတွေရဲ့အုတ်ထိန်မှုအောက်မှာမရှိတော့တဲ့ခလေးတွေอ่ะအပြင်ရောက်ပြီးဆိုတော့ねသူတွေဆေးတုံးကြတယ်ဆေးဆွဲသွားတဲ့ကလေးတွေပေါ့เนาะဒီဘိန်းရဲ့ကျေးကျွန်ဖြစ်သွားတဲ့ကလေးတွေလဲအများကြီးရှိရယ်ပေါ့အခုကချင်ပြည်နယ်မှာအဓိကကျမတို့မူရည်စေဝါနဲ့ပတ်သက်ပြီးတော့ပေါ့เนาะမူရည်စေဝါရဲ့ကျေးကျွန်ကိုအဓိကဟိုဟာတွေးကြုံခံစားနေကြရလဲဟိုကချင်လူငယ်တွေအများကြီ
းအဲ့ဒါဘယ်လောက်ထိများလဲဘယ်လောက်ထိအခြေအနေစိုးနေလဲသူတို့အခြေအနေ
ရွာတရာထဲမှာမိသားစုမိသားစုရွာတရာထဲမှာမိသားစုအကယ်ရင်များအင်ချေပေါင်းတရာရှိရဲဆိုပါဆိုအင်ချေပေါင်း90လောက်ကဒီမူရည်စေဝါနဲ့မကင်ဘူးဖြစ်နေ
အဲ့တော့ညီမတို့ဒီလိုက်ပြီးတော့ပညာတွေတင်ကြားပေးတယ်လူငယ်တွေကိုပေါ့နော်အဲ့ဒီခါမှာသူတို့ရဲ့ပညာပေါ်မှာလိုချင်တဲ့စိတ်လူငယ်တွေရဲ့အခြေအနေရောဘယ်လိုတွေ့ရလဲရှင
်ကျမတို့ပထမဆုံးပေါ့နော်ကျမတို့ပထမဆုံးဒီCivic Education လောက်တုန်းကပထမအတွေ့အကြုံပေါ့သူတို့တွေကCivic education ဆိုတာဘာဆိုတာနားမလဲဘယ်လိုပြောမလဲဘာတင်မယ်ဆိုတာလဲတိလည်းမတိဘူးကျမတို့ကသူတို့တွေကိုအမြင်ဖွင့်တဲ့ဟာမျိုးတွေပေါ့နော်ဒီသူတို့တွေရဲ့Civic education ဆိုတာဘာလဲဆိုတာအမြင်ဖွင့်တဲ့အပိုင်းပဲကျမတို့ကအရင်ပြောပြရတယ်သူတို့တွေကိုဘာလဲဆိုတဲ့ဟာပေါ့နော်ဘယ်လိုဘယ်ဟာတွေကနိုင်ငံသားတိုင်းတိတင့်တိထိုက်တဲ့အသိပညာဆိုတဲ့ဟာကိုကျမတို့မြန်မာနိုင်ငံကအစိုးရတွေကပေါ့နော်ဒီရောနိုင်ငံသားတိုင်းကိုမတိခိုင်းမမြင်ခိုင်းတဲ့အတွက်ကြောင့်ပေါ့နော်ကျမတို့မတိခဲ့ဘူးဒါပေမဲ့အခုကတိရတော့မယ်ဆိုတော့သဘောထားနေပေါ့နော်ကျမတို့သူတို့တွေကိုအမြင်ဖွင့်ပေးရပေါ့နော်အမြင်ဖွင့်ပေးရဲသူတို့တွေတကယ်ဒီကလေးတွေကသူတို့တွေဘာမှမတိဘူးပထမလာတော့ဒါမဲ့သူတို့ရဲ့အတွေ့အမြင်ကကျမတို့55ရက်လောက်တာပေါ့နော်55ရက်လောက်တာကျမတို့ English လဲတင်မယ်grammar ပေါ့เนาะ grammar လည်းတင်မယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ပထမဆုံးကကျမတို့ပူတာအုံမှာလုပ်တယ်ပူတာအုံမှာကျတော့ဒီသူတို့တွေကဒီ English ဒီ grammar တင်တန်း grammar ဆိုရဲ့ဟာတွေတင်ဖို့လဲတင်တန်းပေးဖို့နေရာလည်းမရှိဘူးတင်ယူဖို့လဲသူတို့တွေမှာအခွင့်မကြုံဘူးအဲ့လို့ဆိုတော့ကျမတို့ကအဲ့ဒီအတွက်စဉ်းစားပြီးတော့ကျမတို့ပေါ့เนาะဒီဟို grammar section လေးထည့်လိုက်တယ်အဲ့လို့ဆိုတော့ညတော့အဖြစ်လူတွေကကျမတို့ဒီ education network ကိုသူတို့မြင်ကြတာကဟိုဟာ English တင်ပေးတဲ့ပေါ့နော် training center အနေနဲ့မြင်ကြတယ်အဲ့လို့ဆိုတော့ကျမတို့သူတို့တွေဒီလိုမျိုးပေါ့နော်သူတို့ရဲ့အမြင်ပေါ့နော်မပြောင်းလဲသွားအောင်ကျမတို့မနှဲဆွဲခေါ်ရအောင်ပေါ့နော်ကျမတို့ကဟိုဟာ English တင်တာအခုဒီဟာကပေါ့နော်အဓိက civic education လောက်တာပါဟိုဟာလူသားတွေအားလုံးဒီတိုင်းတူပြည်သားဒီဟိုဟာနိုင်ငံသားအားလုံးတည်ပြင်းတည်ထိုက်တဲ့ပညာရေးကိုကျမတို့တင်နေတာပါ English ကပေါ့နော်ဒီမှာဟိုဟာခင်ဗျားတို့ပေါ့နော်ဒီចောင်းသူចောင်းသားတွေဟိုဟာဒီမှာသူတို့ရဲ့အခွင့်အရေးမရှိလို့ပေါ့နော်ကျမတို့ထည့်ပေးတာဟုတ်တယ်ဆိုပြီးတော့တည့်ယူရအောင်
အဲ့တော့ဒီဆွဆွ Civic Education လူတို့ပညာပေးတဲ့ဘာသာရပ်မှာကြတော့ဟိုညီမတို့အခုဘာတွေတင်ပေးနေလဲအဲ့ Civic Education မှာ
အဲ့ဒီအထဲမှာအဓိကအားဖြင့်ပေါ့နော်ဒီကျမတို့ရဲ့ Constitution ပေါ့constitution အဲ့ဒီစာအုပ်လေးလဲကျမတို့သူတို့တင်ပေးရ
ပြီးတော့
ဖွဲ့စည်းပုံအခြေခံဥပဒေပြီးတော့လူအခွင့်အရေးဆိုတာဘာလဲပေါ့ပြီးတော့ democracy ဆိုတာဘာလဲပေါ့ နိုင်ငံရေးဆိုတာဟာဘယ်လိုနားလဲလဲပေါ့နော်နိုင်ငံရေးဆိုတာဟာဘာလဲဆိုတာဟာမျိုးတွေပြီးတော့ကျမတို့ဒီအမျိုးသမီးအခွင့်အရေးတွေပေါ့နော်ပြီးတော့ဒီတခြားငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ peace and conflict study အဲ့ဟာနဲ့ပတ်သက်ပြီးတော့ပေါ့နော်ပြီးတော့ဒီ negotiation process တွေဆွေးနွေးညှိနှိုင်းမှုတွေပေါ့နော်ဆက်ဆက်ညှိနှိုင်းမှုအဲ့ဟာတွေကျမတို့
တင်တယ်ဆိုအဲ့တော့အဲ့လိုတင်တန်းတစ်ခုပေးသွားလို့ရှိရင်ညီမတို့ရလာအကျိုးရလာပေါ့လေအဲညီမတို့ရဲ့ထိရောက်မှုရောဘယ်လိုသုံးသပ်မိလဲရှင
်ကျမတို့ရဲ့ကျမတို့ပေါ့နော်အများအားတင်ပြီးပြီဆိုရင်ကျမတို့အများအားသူတို့စီက feedback ယူတယ်ပြီးအဲ့ feedback ယူတဲ့ဟာကစာပေါ်မှာပဲရှိရပေါ့နော်အဲ့ feedback ကဒါပေမဲ့သူတို့လက်တွေ့လှုပ်ဆောင်သလားမလှုပ်ဆောင်ဘူးလားဆိုတာကဘာလို့လဲဆိုတော့သူတို့တွေပြီးပြီအဲ့တင်တန်းတစ်ခု45တင်တန်းပြီးပြီဆိုတော့သူတို့တွေတကယ်ပညာရေးပေါ်မှာစိတ်ဝင်စားလာလားဘယ်လိုင်းမှာစိတ်ဝင်စားလာလဲဆိုတာပေါ်လာတယ်။ဘာလို့ကြည့်လဲဆိုလို့ရှင်သူတို့တွေတကယ်တမ်းဒီ45ရက်ပြီးပြီသူတို့ပညာရေးပေါ်မှာစိတ်ဝင်စားလာတယ်ဆိုတော့သူတို့တွေညီမတို့ဆယ်လာကိုသူတို့ apply လာကြတယ်။ပြီးတော့တခြားတချို့လူငယ်တွေဆိုရင်သူတို့ဒီဟိုဟာညီမတို့ကဒီသူတို့ community ကသူတို့ရဲ့ religiousနေပတ်တဲ့သူတို့ရဲ့ church ဘာသာရေးဒီသူတို့ရဲ့ christian ဆိုတော့သူတို့ရဲ့ church မှာသူတို့ဒီလူငယ်တွေရဲ့ကန္တာမှာသူတို့ပါဝင်လှုပ်ရှားလာတယ်လူငယ်တခြားလူငယ်တွေသူတို့တွေသူတို့တင်ထားတဲ့ဟာတွေပေါ့နော်သူတို့တွေဝေငှပေးတဲ့ဟာတွေပေါ့နော
်အဲ့လိုဆိုတော့တရားတော့ထိရောက်မှုရှိတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျမတို့အနေနဲ့လည်းပေါ့နော်ထိရောက်တယ်အရန်ထိရောက်တယ်လို့ကိုယ့်ဘာကိုပေါ့နော်ကိုယ့်ဘာကိုထင်ယူတာမဟုတ်ပါဘူးသူအများအမြင်ပေါ့နော်ထိရောက်တယ်လို့
ဘယ်လောက်ကြာပါလဲဘယ်နှစ်လောက်ရှိပြီလဲအဲ့ဒါ
ဒီဟာလောက်တာက2012ကနေစလောက်ဖြစ်တာ
ဟုတ်ကဲ့လူငယ်တွေအတွက်အဲ့လိုပေါ့နော်ပညာပေးဒီကချင်ပြည်နယ်မှာဒီပညာရေးနဲ့ပတ်သက်ပြီးလုပ်နေတဲ့အခါမှာအဓိကပေါ့နော်ဟိုလိုအပ်ချက်တွေဘာရှိလဲဖြစ
်လိုအပ်ချက်တွေကတင်တန်းတိုင်းတင်တန်းတိုင်းပေါ့နော်ဟိုအများတန်းကလိုအပ်ချက်တွေကအများတန်းရှိနေတယ်အဓိကအားဖြင့်ပေါ့နော်ဒီလူငယ်တွေအတွက်ကျမတို့ကတကယ်ဥပမာပေါ့နော်တင်တန်းသင်ခန်းစာတစ်ခုသူတို့ပေးရဆိုလို့ရှင်ကျမတို့အတွက်က teaching material ပေါ့နော်ဒီသင်ထောက်ကူပစ္စည်းတွေပေါ့နော်တစ်ခါလေသူတို့အတွက်မလုံလောက်တဲ့ဟာမျိုးတွေဥပမာပေါ့နော်ပြီးတော့တစ်ခါတလေကျမတို့နေရာမရောပေါ့နော်နေရာမရောဆိုတော့ဒီနေရာလုံမယ်ဆိုလို့ရှင်ဒီကလူတွေနဲ့ဆက်တွယ်ပြီးတော့ပေါ့နော်လှုပ်ရတယ်ပေါ့နော်အဲ့ဒီထဲကဒေတာခံနေနဲ့ဆက်သွဲပြီးတော့လှုပ်ရတယ်ဒါပေမဲ့ဒေတာခံနေရနေရာမပေးဘူးဆိုလို့ရှင်ကျမတို့အဲ့ဒီထဲမှာတင်တန်းလှုပ်လို့မရဘူးပေါ့ဘလောက်လှုပ်ချင်လဲလှုပ်လို့မရအဲကြောင့်ဒီဆက်သွဲမှုပေါ့နော် communication ပေါ့ဒီဒေတာနဲ့ကျမတို့ဂျာကဆက်သွဲမှုတွေမှာကျမတို့ဘယ်လိုပြောမှာအခက်အခဲရှိရဲ
အခုလို့လာပြီးတော့ပေါ့နော် video လာပြီးတော့ဒီ interview ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
် okay ရှင်ကျမကလည်းကျေးဇူးအများကြီးတင်ပါတယ
်အမေရိကန်အစိုးရရဲ့ YCL season နဲ့အမေရိကန်ပြည်ထောင်စုရဲ့ဥပဒေပြုရေးနဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းတွေကိုပညာတော်အသင်အဖြစ်ဝါရှင်တန် DC မြို့တော်ကိုရောက်ရှိလာတဲ့မတ်ဖလာလန်တော်ကိုမတ်အင်ဂျင်နိုင်ကတွေးဆမေးမြန်းထားတာကိုဒီတစ်ပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်လိုက်တာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့နောက်ထပ်နိုင်ရွက် VOA အစီအစဉ်တွေမှာအပတ်စဉ်ကဏ္ဍတွေကိုလိုင်းလိုမီတာ25 32 50နဲ့လိုင်းလက်190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9:00ကြီးခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကိုည10:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 6325နဲ့လိုင်းဒိုမီတာ50 kHz 5885တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။စနေနေ့တနင်္ဂနွေနေ့တွေမှာတော့လိုင်းလက်မီတာ190 kHz 1595နေပြီးတော့တနင်္ဂနွေလုံးစာကိုဖမ်းယူနားဆင်နေပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ငွေကြေးတန်ဖိုးကျဆင်းမှုပြဿနာဘဟုပံကဘယ်လိုကင်တွယ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်။မန်ရင်ချင်းနိုင်ကကူညီတင်ဆက်ထားတာပ
ါ။ကုဆိုရင်မြန်မာကျန်းဝေတန်မှုအလျင်မြန်ကျဆင်းနေတဲ့အခြေအနေနဲ့ကြုံနေရပါတယ်။ဒီပြဿနာပြေလည်ဖို့ဘိုးဘန်ကစူးစမ်းဖြေရှင်းနေပေမဲ့အောင်မြင်မှုမရသေးပါဘူး။ပြဿနာကိုပိုဆိုးစေတာကတရားမဝင်ငွေလဲလှယ်တဲ့ဈေးကွက်ပိုကျယ်ပြန့်လာပြီးမတမာမှုတွေလည်းဖြစ်ပွားလာတာပါ။ဒါကြောင့်လဲပြီးခဲ့တဲ့ဇွန်လ3ရက်နေ့ကပြည်သူ့လွှတ်တော်အတွင်းမှာတရားမဝင်ငွေလဲလှယ်တဲ့ဈေးကွက်ကြီးဖြစ်ပေါ်နေတာကိုသိပါသလားဒီပြဿနာဘယ်လိုဖြေရှင်းနေသလဲဆိုပြီးအမတ်တဦးရဲ့မေးမြန်းချက်တောင်ထွက်ပေါ်လာခဲ့ပါတယ်လက်ရှိဈေးကွက်ထဲမှာမြန်မာကျပ်ငွေတန်ဖိုးဘလောက်ကျဆင်းနေသလဲဘာကြောင့်မှောင်ခွေဈေးကွက်ဖြစ်ပေါ်နေရတာလဲဘိုးဘန်ကဘာတွေအရေးယူဆောင်ရွက်နေသလဲဘာကြောင့်အောင်မြင်မှုမရသလဲဆိုတာဒီတစ်ပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပ
ါတကယ်တဲ့ဂျွန်လ3ရက်နေ့မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1150ဝန်းကျင်နှုန်းအထိမြင့်တက်ခဲ့ပါတယ်ဒါဟာလွန်ခဲ့တဲ့3နှစ်ကျော်2012ခုနှစ်ဧပြီလကဒေါ်လာကျပ်820နဲ့နှိုင်းမယ်ဆိုရင်မြန်မာကျပ်ငွေတန်ဖိုးဟာ40ရာခိုင်နှုန်းလောက်ကျဆင်းသွားတာတွေ့နိုင်ပါတယ်။အဲ့ဒီဂျွန်လ3ရက်နေ့မှာပဲဗဟိုဘဏ်ရဲ့သတ်မှတ်နှုန်းထားဟာကျပ်1090ပဲရှိပြီးပုဂ္ဂလိကငွေလဲကောင်တာတွေရဲ့လဲလှယ်နှုန်းမှလည်းဒေါ်လာကျပ်1100မပြေကြပါဘူး။ငွေလဲကောင်တာတွေဟာဥပဒေစည်းမျဉ်းသတ်မှတ်ချက်အရအဲ့ဒီလိုငွေလဲနှုန်းသတ်မှတ်ထားပေမဲ့တကယ်တမ်းဒေါ်လာငွေလိုချင်လို့သွားဝယ်ရင်ရောင်းမပေးပါဘူးသူတို့ရဲ့အကြောင်းပြချက်ကတော့ဗဟိုဘဏ်ကသူတို့ကိုဒေါ်လာငွေလုံလုံလောက်လောက်ရောင်းမပေးတာကြောင့်လို့ဆိုကြပါတယ်ပြောရရင်လက်ရှိအချိန်မှာမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတယ်လို့ဒေါ်လာငွေကြီးဈေးကွက်ကလည်းအစိုးရအတိမတ်ပြုပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေမှာတမျိုးကျင်းပမှောင်ကိုဈေးကွက်မှာတမျိုးဖြစ်ပြနေတာပါမြန်မာကျပ်ငွေတန်ဖိုးကျဆင်းရတဲ့အဓိကအကြောင်းရင်းကတော့အစိုးရအသုံးစရိတ်ဟာဝင်ငွေနဲ့နှိုင်းဆိုင်ရင်ပုံမှုများပြားနေပြီးဘတ်ဂျက်လုံငွေမြင့်မားနေလို့ဖြစ်ပါတယ်အခြားအကြောင်းရင်းတွေကတော့ကုန်သွယ်ရေးလုံငွေပြတာကျပ်ငွေစက္ကူရိုက်ထုတ်မှုကိုမထိန်းချုပ်နိုင်တာဒေါ်လာငွေအသုံးပြုမှုများတာစတာတွေကြောင့်ဖြစ်ပါတယ်
ဒေါ်လာငွေကြေးဈေးကွက်နှမျိုးဖြစ်နေရတဲ့အကြောင်းရင်းကတော့အစိုးရဟာတရားဝင်ငွေလဲကောင်တာတွေရဲ့နိုင်ငံခြားငွေလဲလှယ်နှုန်းကိုကန့်သတ်သတ်မှတ်ပေးထားပြီးကောင်တာတွေကအဲ့ဒီဈေးနှုန်းတိုင်းဒေါ်လာငွေတွေကိုရောင်းချမပေးနိုင်လို့ပဲဖြစ်ပါတယ်။လက်ရှိနိုင်ငံခြားငွေကြေးဈေးကွက်ကိုကင်တွယ်ပုံကတော့ဗဟိုဘဏ်ဟာနေ့စဉ်ငွေလဲလှယ်နှုန်းသတ်မှတ်ပြီးပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေကိုလေလံဈေးဖွင့်ရောင်းဝယ်ပေးတဲ့စနစ်ကျင့်သုံးပါတယ်။ဗဟိုဘဏ်ဟာနေ့စဉ်ငွေဈေးနှုန်းသတ်မှတ်လေလံဈေးဖွင့်ပေးပေမဲ့အဲ့ဒီသတ်မှတ်ဈေးနှုန်းအတိုင်းပုဂ္ဂလိကဘဏ်နေနဲ့ငွေလဲကောင်တာတွေကဝယ်ယူလိုတဲ့ဒေါ်လာငွေနဲ့နိုင်ငံခြားငွေပမာဏကိုတော့ရောင်းချပေးနိုင်ခြင်းမရှိပါဘူးအကျိုးဆက်အဖြစ်ပုဂ္ဂလိကဘဏ်နေနဲ့ငွေလဲကောင်တာတွေကလည်းဗဟိုဘဏ်ရဲ့သတ်မှတ်နှုန်းထားအတွင်းကသာရောင်းဝယ်ရတာမို့အဲ့ဒီဈေးအတိုင်းပြည်သူတွေဒေါ်လာလာဝယ်ရင်လိုသလောက်ရောင်းမပေးနိုင်ပြန်ပါဘူးဗဟိုဘဏ်ကသူတို့ကိုလိုသလောက်ရောင်းမပေးလို့သူတို့ကလည်းပြန်ရောင်းမပေးနိုင်တာဖြစ်တယ်ဆိုပြီးအကြောင်းပြကြပါတယ်ဒီလိုနဲ့ပုဂ္ဂလိကဘဏ်နေနဲ့ငွေလဲကောင်တာတွေဟာဒေါ်လာငွေရောင်းချမှုကိုနေ့စဉ်ပိတ်ထားသလိုဖြစ်နေပြီးပြင်ပမှောင်ကိုဈေးကွက်ကိုအားပေးသလိုဖြစ်သွားစေပါတယ်
။ဒီလိုအခြေအနေမှာအကြီးအကျယ်အကျိုးအမြတ်ရှိနေသူတွေကတော့ဗဟိုဘဏ်ကနေသတ်မှတ်နှုန်းထားခွဲတန်းစနစ်နဲ့နေ့စဉ်ဒေါ်လာငွေဝယ်ယူခွင့်ရနေတဲ့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေပါ။လက်တလောဗဟိုဘဏ်သတ်မှတ်ဈေးနဲ့ပြင်ပပေါက်ဈေးဒေါ်လာကျပ်90အထက်ကွာဟနေတာမို့ဗဟိုဘဏ်ကနေဒေါ်လာ3000ဝယ်ယူခွင့်ရသူဟာအဲ့ဒီနေ့ကျပ်ငွေ390အသတင်းမြတ်တယ်လို့မှတ်ယူနိုင်ပါတယ်။ဗဟိုဘဏ်ကတော့ဒေါ်လာအပါအဝင်နိုင်ငံခြားငွေဈေးကျဆင်းအောင်ကျပ်ငွေတန်ဖိုးပြန်ပြီးမြင့်တက်လာအောင်နှီးပေါင်းစုံနဲ့ကြိုးစားပါတယ်။လက်တလုံးဆောင်ရွက်နေတဲ့နည်းလမ်းတွေကတော့အစိုးရအဖွဲ့အစည်းချင်းချင်းငွေပေးချေရမှာဒေါ်လာအစားကျပ်ငွေကိုပဲအသုံးပြုကြဖို့ပ ကြည်ရင်းကကုမ္ပဏီတွေကလည်းဝန်ဆောင်မှုနဲ့ကုန်ပစ္စည်းဈေးနှုန်းတွေတက်မှတ်ပေးချေရမှာမြန်မာကျပ်ငွေနဲ့ပဲတန်ဖိုးတက်မှတ်ပေးချေတာတွေလောက်ကြဖို့နှိုးဆော်ထားတယ်လို့ဗဟိုဘဏ်ကနေဒေါ်လာကိုငွေသားနဲ့ပြန်လည်ထုတ်ယူရမှာပမာဏကန့်သက်တာတွေအထိလောက်ပါတယ်ဒါပေမဲ့လက်တွေ့အခြေအနေအဲ့ဒီနည်းတွေနဲ့အလုပ်ဖြစ်ပုံမရပါဘူးတကယ်တကယ်လုပ်တဲ့နဲ့ပြဿနာရဲ့အရင်းအမြစ်ဖြစ်တဲ့အစိုးရဘတ်ဂျက်လူငွေပြမှုညော့နေအောင်အသုံးစရိတ်တွေဖြတ်တောက်တာအရှုံးပေါ်နေတဲ့အစိုးရပိုင်လုပ်ငန်းတွေကိုရပ်ဆိုင်းတာမျိုးမလုပ်နိုင်ခဲ့ပါဘူး။အဲ့ဒီလိုအစိုးရအဖွဲ့ကအကောင့်ထဲမဖော်နိုင်တဲ့အတွက်ဗဟိုဘဏ်ကလုပ်နိုင်တဲ့တခုတည်းသောနည်းလမ်းကတော့ကျပ်ငွေစက်ကူကိုယော်နေရိုက်ထုတ်တာဈေးကွက်ထဲမှာဒေါ်လာငွေတန်ဖိုးကျဆင်းအောင်နိုင်ငံခြားအရန်ငွေကြေးတွေကဒေါ်လာတွေထုတ်ရောင်းတာမျိုးလုပ်ရတော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းဈေးကွက်ထဲကိုဒေါ်လာငွေကြေးထည့်ဝင်ပြီးအယောင်းအဝယ်လုပ်ဖို့အတွက်နိုင်ငံပိုင်တီးတဲ့နိုင်ငံသားငွေသားအချို့အစားဘလောက်ကိုသုံးခွင့်ပြုတယ်ဆိုပြီးအစိုးရအဖွဲ့ကသတ်မှတ်ခွင့်ပြုထားတာမရှိသေးပါဘူး။ဒါကြောင့်ကျပ်ငွေတန်ဖိုးကျဆင်းမှုပြဿနာကိုဗဟိုဘဏ်ကဖြေရှင်းခြင်းမပြုနိုင်သေးသလိုနိုင်ငံသားငွေအယောင်းအဝယ်မှောက်ခိုဈေးကွက်ထွန်းကားနေတာကိုလည်းဘလို့မှထိထိရောက်ရောက်ကင်တွယ်တားဆီးနိုင်ခြင်းမရှိပါဘူး
။တကယ်လို့သာအစိုးရဟာဘတ်ဂျက်လူငွေပြမှုကိုမလျှော့ချနိုင်ခဲ့ရင်နိုင်ငံပိုင်သီးသန့်အရန်ငွေကြေးတွေစိုက်ထုတ်ပြီးဒေါ်လာငွေဈေးကျအောင်ဝင်ရောက်ရောင်းဝယ်တာမလုပ်ခဲ့ရင်ခုထက်ကျပ်ငွေတန်ဖိုးပုံမကျဆင်းပြီးဒီတန်ကိုတိုင်းသူပြည်သားတွေပဲခံရဝယ်ရှိနေပါတယ်အထူးသဖြင့်မနေ့တနေ့ကမှလစာတိုးတဲ့ဝန်ထမ်းတွေလည်းသူတို့တိုးမြင့်ပြီးရတဲ့ငွေနဲ့ဘာမှပို့ပြီးဝယ်ယူစားသုံးလို့မရနိုင်တဲ့အခြေအနေကိုရင်ဆိုင်ကြုံတွေ့နေရပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ရင်းသားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
မင်္ဂလာပါရှင်ရိုးရိုးရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပထမဦးဆုံးတော့ VOE ကိုအမြဲတမ်းနားဆင်နေပုံရပြီးတော့ VOE ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်။VOE ကနေပြီးတော့နိုင်ငံတကာသတင်းတွေကိုစောင့်ပြီးတော့နားထောင်နေပုံရတဲ့သောရရှင်တယောက်ရဲ့စာမှာတော့သူကပြက်ပြက်သားသားထောက်ခံပါတယ်ဆိုတော့ကျမတို့ထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ပေါ်မှာသူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးရေးလာပါတယ
် FIFA ကထိတ်တန့်ရာရှိကြီးတွေကိုအကျဉ်းဖြတ်ချစားမှုနဲ့ဖမ်းဆီးလိုက်တာကိုမြန်မာနိုင်ငံသားပြည်သူတယောက်အနေနဲ့အပြေးဝထောက်ခံပါတယ်ဒါဘောလုံးဝင်းတစ်ခုတွေမဟုတ်ပဲကဘာကြီးမှာအာဂရီလိုက်စားမှုကဘလောက်အရေးကြီးတယ်ဆိုတာလိုအပ်နေတယ်ဆိုတာပြလိုက်တာပါပဲထီရောက်စွာအရေးယူပါ
ကမ္ဘာဖော်လုံးအဖွဲ့ချုပ်ကအရာရှိကြီးတွေကိုအာဂရီလိုက်စားမှုနဲ့အရေးယူနေတဲ့ကိစ္စသတင်းကိုနားထောင်ပြီးတော့ဒီတော်ရရှင်အခုလိုမျိုးတုံ့ပြန်ရေးသားလာတာဖြစ်ပါတယ်ရှင်။ကျော်နိုင်ဆိုတဲ့တော်ရရှင်တယောက်ကလည်းစာရေးပြီးတော့သူသိချင်တာတစ်ခုကိုမေးလာတာပါ
။အကြံပြုလို့ဆိုတော့အခုလို VOA ကသတင်းပေးပို့မှုရဲ့ဓာတ်ရိုက်ကြည့်လို့လည်းရနေပြီ။အတန်ဖိုင်လဲနားဆင်နေရလို့ကျွန်တော်အရင်ကျေးဇူးတင်ပါတယ်။တစ်ချိန်လုံးရေဒီယိုနဲ့နားထောင်ရတဲ့ဒုက္ခတစ်ခုတော့လွတ်မြောက်သွားပါပြီ။အရင်တုန်းကလို့မနဲ့ညအချိန်ကိုထိုင်ဆောင်စရာမလိုတော့လို့ပေါ်တော်ကောင်းပါလေဗျာအခုဟာတခုမရှင်းတာက www.voanews.com ပြီးတော့ဘာရိုက်ရမယ်မသိတဲ့ပြဿနာပဲကြံပါတော့တယ်ဒါလည်းအဆင်ပြေရင်ကူညီပါအောင်လို့မြစ်တာရက်ခံပါတယ်ဒီနေရာကနေမြန်မာပြည်ကသတင်းတွေပို့လို့ရတယ်ဆိုတော့အဆင်ပြေတာပေါ့ဗျာ VOA ဝိုင်းတော်သားများအားလုံးကျန်းမာစေကြောင်းဆုတောင်းပါတယ်မင်္ဂလာရှိတဲ့နေ့လေးတွေဖြစ်ပါစေဗျာ
ဟုတ်ကဲ့ပါဒီကိုကျော်နိုင်ကိုဖြစ်ကြားပေးရမယ်ဆိုရင်တော့ www.voanews.comအဲ့ဒီလိပ်စာရဲ့နောက်မှာ slash အင်္ဂလိပ်လိုဆိုရင် slash မြန်မာလိုဆိုရင်တော့မြင်းဆောင်လေးကိုပြောတာပါအဲ့မြင်းဆောင်လေးကိုရိုက်လိုက်ပြီးတော့မှ Burmese Burmese လို့ရိုက်လိုက်တဲ့အခါမှာကျမတို့ရဲ့ internet ပေါ်က VOA website ကိုရောက်နိုင်ပါတယ်ရှင်အဲ့ဒါကိုပြောတာပါလိပ်စာအပြည့်စုံက voanews.com/burmese ဖြစ်ပါတယ်အခုလိုမျိုး email ကနေစာရေးပြီးတော့ဆက်သွယ်ရင်လည်းအဆင်ပြေပါတယ်နော် VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေထဲမှာတော့ဒီမလကုံတော့ရေးထားတဲ့စာပါအဲ့ဒီတော့ကဒီမြန်မာနိုင်ငံကအပြောင်းအလဲတစ်ခုနဲ့ပတ်သက်ပြီးတော့သူအခုလိုရေးလာပါတယ်
V VOAC စာရေးချင်တာကြားပါပြီမရေးပြတာတော့ခွင့်လွှတ်ပါအခုလာကတိုးတဲ့အချိန်ကြီးကရုပ်ဆိုးလာတယ်ဗျာနော်ကုန်စည်လုံးချားမယ်အစားလစာတွေတိုးလိုက်တာပါပြီးတော့အောက်ခြေဝန်ထမ်းကိုတောင်းကုန်းတန်းလောက်ပဲတိုးပေးပြီးတော့ကာဝေးဦးစီးချုပ်က18သိန်းတောင်တိုးတယ်ဆိုတော့သူတို့လှုပ်ချင်တိုင်းလှုပ်နေတာပေါ်ပေါ်ထင်ထင်ပါပဲဗျာရက်စစ်လိုက်ကြ
ပြည်သူတူဆိုတဲ့တော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားပါမယ်။အခုတော့တော်ရရှင်ကိုအနောက်တိုင်းဒေလီတပုတ်နဲ့ဖျော်ပြပေးကြပါတယ်။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းနဲ့မှာပြီးခဲ့တဲ့သတင်းပတ်မှာပဲနံပါတ်1ချိန်သွားတဲ့သတင်းလေးဖြစ်ပါတယ်။Bad Blood ဆိုတဲ့သချင်းကို Taylor Swift ကတီးဆိုထားပြီးတော့ Kendrick Lamar ကအားဖြည့်ပြီးတော့တီးဆိုပေးထားတာဖြစ်ပါတယ်။မေလ18ရက်နေ့မှာဒီနောက်ဆုံးထွက်တဲ့ Kendrick Lamar နဲ့ဒီသချင်းပုံစံအစ်ပြောင်းဆိုတာထွက်လာတာဖြစ်ပြီးတော့မေလ28ရက်နေ့သတင်းပတ်မှာပဲသူကနံပါတ်1နေရာကိုရရှိခဲ့တာဖြစ်ပါတယ်။ဒီသချင်းလေးထဲမှာတော့ဘယ်သူဘယ်ဝါလဲဆိုတာမပြောပြထားတဲ့အမျိုးသမီးအစိုးရတယောက်အကြောင်းကို Taylor Swift ကိုယ်တိုင်ရေးဆက်ထားတာပါ။Billboard Magazine, Rolling Stone Magazine, Time Magazine နဲ့ Washington Post သတင်းစာဒီလိုမျိုးသတင်းစာဆောင်လွှာတွေကတော့သူရည်ညွှန်းတာက American ဆိုတော့ Katy Perry ဖြစ်တယ်လို့အတိအပယ်ဖွင့်ကြပါတယ်။ Katy Perry ရဲ့ Prism တေးတပြားတွေကသချင်းတစ်ပုဒ်ခေါင်းစဉ်က Ghost တရေဖြစ်ပြီးတော့ဒီ Taylor Swift ကသူ့ရဲ့သချင်းထဲမှာတော့ If You Live Like That, You Live With Ghost မင်းအဲ့လိုသာနေသွားမယ်ဆိုရင်မင်းတရေတွေနဲ့အတူတူနေနေတာပါလို့ဆိုထားလို့ပါပြခဲ့တဲ့သတင်းပတ်မှာနံပါတ်1ဖြစ်လာတာပါနံပါတ်53ကနေခုန်တက်လာတာဖြစ်ပါတယ်ဒီတစ်ပတ်ကတော့အဲ့ဒီသတင်းကနံပါတ်2နေရာကိုရောက်သွားပါတယ်ကဲကန်ဒရစ်လီမန်အဖြစ်ပြီးတော့တည်ဆိုထားတဲ့ Taylor Swift ရဲ့ Bad Blood ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော် Cause baby now we got bad blood you know what used to be mad love so take a look what you've done cause baby now we got bad blood hey I can't take it back look where I'm at We was OD like DOC, remember that. My TOC was quite OD, ID my facts. Now POV of you and me, similar Iraq. I don't hate you, but I hate to critique, overrate you. These beats of a dark heart use bass lines to replace you. Take time and erase you. Love don't hear no more, no, I don't fear no more. Better yet, respect ain't quite sincere no more. Oh, it's so sad to think about the good side.When you tried to write me off, Remember when you thought I'd take a loss? Don't you remember? You thought that I would need you. Follow procedure. Remember? Oh wait, you got amnesia. It was my season for battle wounds, battle scars, body bump, bruise, stabbed in the back, brimstone fire jumping through. Still all my life, I got money and power, and you gotta live with the bad blood now. Swift နဲ့ Kendrick Lamar တီးဆိုထားတဲ့ Bad Blood ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။မြစ်တာဒီလက်ဆောင်ပေးပို့လာတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖျော်ဖြေပေးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရင်ဖွင့်စာတွေကိုဖော်ပြပေးသွားကြပါလိမ့်ရှင်။မယန်းကုန်းက Volleyball ပုတ်နေတဲ့ဆွန်အားနာမကြာဒုက္ခိတများဆိုပြီးတော့ဒီတော်ရရှင်ကပြည်သူတွေတိုင်ကြားတာကိုအရေးမယူပေးတဲ့အာဏာပိုင်တွေကိုအခုလိုမျိုးစာခံကုန်းတော်လေးရေးလာပါတယ်။
မရန်ကုန်မြို့နယ်အမှတ်၄ရပ်ကွက်ခွဲချံရန်ကုန်အိတ်ဆိတ်လမ်းကြီးတပေးသားဘုန်းကြီးကျောင်းဓမ္မယုံဘေးမှာအဲ့ဒီနားကကားရည်စည်းလုပ်ငန်းနဲ့ကားယောင်းကုမ္ပဏီတစ်ခုကကားတွေကိုတိုင်းဆက်ပြူရုံရှိအိတ်ဆိတ်လမ်းကြီးပေါ်မှာရောမြင်းချင်းဆိုင်အမှတ်၃ရပ်ကွက်ဘက်အိတ်ဆိတ်လမ်းကြီးပလက်ဖောင်းပေါ်မှာရောနေ့စဉ်အမြဲရထားပါတယ်။လမ်းသွားလမ်းလာတွေကတော့ပလက်ဖောင်းပေါ်လျှောက်လို့မရလို့လမ်းကြီးပေါ်ကနေပြီးတော့တွားနေရပါတယ်။ဒီကိစ္စကိုဘယ်အာဏာပိုင်ကမှလည်းအရေးမယူပါဘူး။ဘယ်လိုပဲဖြစ်ဖြစ်ဒါကစီကံဥပဒေနဲ့မညီတာကတော့အသေးကြပါဒါကြောင့်မလို့တာဝန်ရှိသူတွေအနေနဲ့ကိုယူထားတဲ့တာဝန်နဲ့လစာအခွင့်အရေးတွေနဲ့အညီဆောင်ရွက်ပေးဖို့ဓာတ်ပုံနဲ့အတူဒီပညာရှိကိုယ်ရေးအမှတ်ကြီးတွေကို VOE ကတစ်ဆင့်အသိပေးတင်ပြအပ်ပါတယ်ခင်ဗျာ
အမြဲတမ်းခံမကပြည်သူများဆိုပြီးတော့ဒီတော်ရရှင်ကအာဏာပိုင်တွေကဒီလိုမျိုးစီကံဖောက်ဖျက်တာကိုလက်ပိုက်ပြီးတော့ကြည့်နေပါတယ်ဆိုပြီးတော့ဒီ VOA ကတစ်ဆင့်အများသိအောင်လို့ရင်ဖွင့်လာတာဖြစ်ပါတယ်နောက်ထပ်အစာရှိရှိရေးပြီးတော့အခုညတောင်းကျင်ပါတယ်ဆိုပြီးတော့ရေးလာတဲ့တော်ရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကျင်ပါတယ်ကိုတန်းထူးဆိုပြီးတော့စာရေးလာတဲ့တော်ရရှင်မှာဒီတော်ရရှင်ကကျွန်တော်ကရွာတကြီးမှာနေထိုင်နေမောင်တန်းထူပါတယ်လိုချင်တဲ့အကူအညီကတခြားတော့မဟုတ်ပါဘူးနိုင်ငံတော်သမ္မတရုံးအီးမေးလ်ပို့လို့ရမယ်လိပ်စာလေးလိုချင်ပါတယ်လိုက်မေးနေတာလူတော်တော်များနေပါပြီဘယ်သူမှမသိလို့ကူညီပါဆိုပြီးတော့ဒီတော်ရရှင်ကသူ့ဘာကြောင့်အခုလိုမျိုးသမ္မတရုံးအီးမေးလ်လိပ်စာလိုချင်ရလဲဆိုတဲ့အကြောင်းတွေကိုရေးပြလာပါတယ
်ကျွန်တော်တို့ရွာကဘာပဲလို့လို့ကိုထူကိုထားစနစ်သုံးနေရပါတယ်ဘီနာကရွာလေးဆိုရင်အစိုးရကချပ်ပြီးတဲ့ဘတ်ဂျက်ငွေတွေနဲ့လမ်းတွေရည်တကားတွေလုပ်လို့ရတယ်အဲ့ဒီအတွက်ကြောင့်နိုင်ငံတော်သမ္မတဦးသိန်းစိန်စီကိုလမ်းအတွက်တောင်းဆိုခြင်းလိုပါလွှတ်တော်မှာတင်ပြသွားတယ်လို့ကြားလိုက်ရပါတယ်ကြီးလက်ဒေသဖွံ့ဖြိုးရေးအတွက်ချပေးထားတဲ့ဘတ်ဂျက်ငွေတွေပို့လို့နိုင်ငံတော်ကိုပြန်အပ်ရတယ်တဲ့အခုဆိုရင်ကျွန်တော်တို့ရွာကနေကြောက်တန်းပလက်ခက်တရားမျိုးကိုဖောက်ထားတဲ့လမ်းမကြီးကိုကိုထူကိုထားစနစ်နဲ့ဆက်သွယ်ရေးလမ်းဖောက်နေတာနှစ်နှစ်ရှိသွားပါပြီအခုမှအပြီးတက်ဖို့စူးစမ်းနေရတော့မှပြီးရင်ရာသီမြေသွာလာနိုင်ဖို့အတွက်ကွန်ကရစ်တုံးခင်းရပါဦးမယ်အဲ့ဒီအတွက်ငွေလိုအပ်နေလို့ပါဒီလမ်းကြီးပြီးသွားရင်အခြေမြေကြောက်တန်းမျိုးကိုသွားလို့ရပါပြီအခုအဲ့ဒီလမ်းမပြီးသေးတဲ့အတွက်ကြောက်တန်းမျိုးကိုသွားမယ်ဆိုရင်ရေလမ်းတစ်ခုတည်းကိုပဲအားကိုးနေရလို့အဆင်မပြေဖြစ်နေရပါတယ်ကျွန်တော်တခုပြောချင်ပါတယ် VOE ရေပွင့်လင်းမြင်သာမှုရှိနေတဲ့ဒီအချိန်မှာကြေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်ကြေးလက်ဒေတာအချင်းချင်းပဲတန်းတူရှိရမှာပေါ့အခုဆိုရင်လျှက်စင်ပြီးချပေးဖို့အထက်ကိုတင်ပြရတယ်လို့ပြောတာပါပဲဆိုလာပြား80အားတပြားစီချပေးတာဘလို့မှအဆင်မပြေဘူးဗျာလျက်စင်မီရမှာအဆင်မပြေလို့ပါဆက်သွေးလမ်းလေးတောင်အလှခံပြီးလုံနေရတယ်ကုညီပါ VOE ရေဒီစာလေး VOE ကိုရောက်ဖို့အတွက်နှစ်ရက်တောင်အချိန်ပေးရပါတယ်တရက်ကဒီစာကိုရွာမှာကြိုရေးထားရတယ်နောက်တစ်ရက်ကျမှကြောက်တန်းကိုလာပြီးတော့ VOAC ပို့ရတာပါရွာမှာဆိုရင်အင်တာနက်မပြောနဲ့ဖုန်းလိုင်းတောင်ပျောက်နေလို့အဆင်မပြေဘူးဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုတော့နိုင်ငံတော်သမ္မတရုံးက website ရှိပါတယ်เนาะ internet ပေါ်မှာအဲ့ဒီသမ္မတရုံး website မှာဒီတိုင်တန်းလို့ရတဲ့နေရာလည်းရှိပါတယ်ရှင်ဟို email အနေနဲ့ကတော့ဘယ်သူကိုတိုက်ရိုက်ပို့ပြီးတော့ဘယ်လိုတိုင်ကြားရမလဲဆိုတာမသိပါဘူးဒါပေမဲ့ဟိုအများပြည်သူအနေနဲ့ကတော့ဒီလိုတိုင်ကြားလို့ရဖို့ဟိုမှတ်ချက်ပေးဖို့သူတို့ပေးထားတဲ့နေရာမှာပဲစာရေးပြီးတော့တိုင်ကြားတာအကောင်းဆုံးပဲဖြစ်မယ်လို့အကြံပေးခြင်းပါတယ်ဒီတော်ရရှင်က VOAC email ရဖို့ခက်ပို့လိုက်ရတယ်ဆိုလို့လည်းဒီစာလေးကိုတေးချာဖော်ပြပေးလိုက်ပါတယ်เนาะတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးပါအောင်မယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်မွေးနေ့ဒီလက်ဆောင်တခြင်းတပုတ်နဲ့ဖြောပြေးပေးစီမာတယ်နော်ဇွန်လ၈ရက်နေ့မှာမွေးနေ့ကြာရောက်တဲ့သီဟာနဲ့ဇွန်လ၉ရက်နေ့မှာမွေးနေ့ကြာရောက်တဲ့ဇော်ဝင်းတို့အတွက်မောင်နှမတစုကမွေးနေ့တခြင်းဒီလက်ဆောင်တောင်းပါတယ်မျိုးကျော်မြန်ရဲ့အသက်33ဆိုတဲ့တခြင်းလေးကိုဒီဇွန်လရဲမှာမွေးနေ့ကြာရောက်တဲ့ဘယ်သူမဆိုနားဆင်ခံစားလို့ရအောင်ဆိုပြီးတေးတောင်းလာတာဖြစ်ပါတယ်ရှင်ဒီတော့ဒီတစ်ပတ်ဒီမျိုးကျော်မြန်ရဲ့အသက်33ဆိုတဲ့တခြင်းလေးဖွင့်ပေးခြင်းပါတယ်နော်တို့ရရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ကြပါအောင်ရှင
်ရွှေလိုင်းအောင်စိတ်လုံးအင်းများတွင်တွေးလိုက်အောင်အတားစိတ်များနေJulai oh Bwa ma chi song de Gwelai oh A chi dan ya mya ne
မျိုးကြောင့်များအသက်30-33ဆိုတဲ့တခြင်းလေးပဲဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့မျိုးကြောင့်များကိုယ်တိုင်နဲ့ကျွန်တော်အသက်ကိုမေးထားတယ်ဆိုပြီးတော့အသက်နဲ့ပတ်သက်ပြီးတော့နောက်ထပ်တခြင်းထပ်မဆက်ဖြစ်တော့ပါဘူးလို့ဗီဒီယိုကိုပြောပြခဲ့ပြီးပါတယ်နော်။ညီမနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်းဖွင့်စာတွေန VOA ရဲ့ internet ဆာမီနာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားတော့ရှင်ပြည်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။အသက်30စံလုံးတည်းဟိုလောက်ပါ
ဘာအေးသနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာအခုတော့တကဘာကဘာတလွားထူးထူးစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီအစီအစဉ်ကိုဒီတစ်ပတ်ကစလို့အစီအစဉ်အသစ်ဖြစ်တင်ဆက်သွားမှာပါပြင်သစ်နိုင်ငံဘာရီမြို့တော်ကစိတ်မြေကူတရားမှာချိတ်ဆွဲထားတဲ့အချစ်တင်ဂေတတောကလောက်တွေဖြုတ်လိုက်ရတဲ့သတင်းနဲ့အတူဂျပန်နိုင်ငံမှာတော့ကလေးအငူပြိုင်ပွဲကျင်းပတယ်ဆိုတော့ထူးခြားတဲ့သတင်းတွေကိုမတ်ခင်ဖြူတွင်းနဲ့ကိုသားညွန့်ဦးတို့ကတင်ဆက်မှာပ
ါချစ်သူရဲ့မြို့တော်လို့တင်စားခေါ်ခံရတဲ့ပရစ်မြို့တော်မှာချစ်သူရဲ့ကြားခိုင်မြဲတဲ့မြေတားကိုတသက်ပြကြလို့ NL ရှိလာတဲ့ဒီနာမည်ကြီးသရားတစ်ခုကိုရေရှည်ထင်းသိမ်းနိုင်ဖို့လုပ်ခဲ့ရပါတယ်စိမ့်မြစ်ကိုဖျက်ဆောက်ထားတဲ့ပွန့်ဒီဇက်သရားပေါ်မှာချစ်သူစုံတဲတွေကမြေတားခိုင်မြဲစေဖို့ဆိုပြီးတော့တော့ကလောက်တွေတော့ခတ်ချေဆွဲပြီးတော့တော့တွေကိုမြစ်ထဲကိုပြစ်ချလေးရှိပါတယ်။ဒါပေမဲ့တော့တွေကများလာလွန်ပြီးတော့တရားရဲ့လေးချိန်တန်ချိန်45တန်လောက်ရှိလာတာမို့လို့ဒီတော့တွေကိုဖယ်ရှားဖို့ Paris Mural ကဆုံးဖြတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ကဆိုရင်တော့တွေရဲ့လေးချိန်ကိုမခံနိုင်တဲ့အတွက်လက်ရန်တစ်ခုမြစ်ထဲကိုကျိုးကျခဲ့ပါတယ်။စိမ့်မြစ်ထဲမှာကတင်မောတွေမပြတ်သွားလာလေးရှိတာကြောင့်အန္တရာယ်ရှိပါတယ်။အခုတော့ကလောက်တွေဖယ်ရှားလိုက်တဲ့တရားနေရာမှာ Twin Pop မြင်နိုင်တဲ့အကားတွေကိုပြောင်းတက်ဖို့စီစဉ်ပြီးတော့လမ်းတွေပေါ်မှာအမှုပညာဖန်တီးတဲ့အမှုပညာရှင်၄ဦးနဲ့အချစ်ရဲ့ Paris မြို့တော် Love and Paris ဆိုတဲ့ခေါင်းစဉ်နဲ့ကိုက်ညီတဲ့အမှုပညာတွေကိုဖန်တီးခိုင်းထားပါတယ်။ပွန်ဒီဇက်သရာပေါ်ကတော့ကလောက်တွေဖယ်ရှားလိုက်ပြီးမဲ့ Paris မြို့တော်တဝမ်းမှာအခြားသရာ၁၀ခုရှိနေသေးတဲ့အတွက်အဲ့ဒီသရာတွေပေါ်မှာတော့မခတ်ရဆိုတဲ့ကန့်သက်ချက်မထုတ်သေးသေး၍ချစ်သူဇုံတွေတော့ခတ်ပြီးတော့ခိုင်မြဲတဲ့ချစ်ကိုဆက်ပြီးတော့တက်တည်ပြနိုင်ကြအောင်မှာဖြစ်ပါတယ
်။ဂျပန်နိုင်ငံတိုကျိုမြို့မှာနှစ်ဆင်ကျင်းပမည်ဖြစ်တဲ့ရိုးရာကလေးအငိုပြိုင်ပွဲကိုရှေးဟောင်းတမန်ဝင်အာဆာကူဆာရက်ကွက်ဆန်ဆိုဂျီဖျားချောင်းမှာကျင်းပကြပါတယ်။ဒီကလေးငယ်ရဲ့အငိုပြိုင်ပွဲကိုစူမိုတပန်းသမားကြီးတွေရှင်ပြိုင်တဲ့ကျိုးဝိုင်းထဲမှာစူမိုတပန်းသမားကြီးတွေကကလေးတွေကိုချီပြီးတော့ကလေးတယောက်နဲ့တယောက်ဘယ်သူကအငိုတန်တယ်လဲအရင်ဆုံးကိုတယ်လဲဆိုတာကိုပြန်ကြရတာပါ။ကလေးတွေကိုငိုအောင်လုပ်နေတာတွေကိုကြည့်နေကြတဲ့ပရိသတ်တွေနဲ့မိဘတွေကတော့သဘောကျခြင်းနဲ့ကြပါတယ်။ အခုလိုပွဲကိုလူခဲ့တဲ့နေ့400လောက်ကစတင်ခဲ့ပြီးတော့တကယ်တဝဲဖျားเจ้าတွေမှာချစ်ပါပြုလုပ်ကြတာပါစီကတ်တွေကတော့ဒေသတစ်ခုနဲ့တစ်ခုမတူပါဘူးတချို့ဒေသတွေမှာအရင်ဆုံးကိုတဲ့ကလေးကအနိုင်ရတာဖြစ်ပြီးတချို့ဒေသတွေမှာတော့အရင်ဆုံးကိုတဲ့ကလေးကရှုံးတာဖြစ်ပါတယ်တချို့ကလေးတွေကနည်းနည်းထိလိုက်တာနဲ့ကိုတူတချို့ကတော့တရေပြတဲ့ဖုံးပြတော့မှကိုတာဖြစ်ပါတယ်ရှင
်ဘောလုံးကိုခိုင်မာအားပြီးထောက်ခံပြီးတော့ဘောလုံးကြော်မော်တွေထွက်တဲ့ဘရာဇီးနိုင်ငံမှာမြို့သားမြို့သမီးအသက်အရွယ်ဆုံးပါတဲ့ဘောလုံးအသင်းတစ်ခုကပါဝါချဲဆူပြီးတော့လက်စစ်ဘိန်းတက်ကလထိုင်းတွေနဲ့ဘောလုံးကန်ပြီးတော့သူတို့အသင်းကိုတောင်အမေရိကချန်ပီယံဖြစ်ဖို့အတွက်ကြိုးပမ်းနေကြပါတယ်ဥရုဂွေးနိုင်ငံမှာကျင်းပမှာဖြစ်တဲ့တောင်အမေရိကတိုက်ဘောလုံးပြိုင်ပွဲမှာဘူဆွဲနိုင်ဖို့အတွက်Rio de Janeiro ဒီလက်စစ်ဘိန်းတက်ကလထိုင်းဘလုံးအသင်းနေစင်နေ့တိုင်းလေ့ကျင့်နေပါတယ်မော်တာတက်ထားတဲ့လက်စစ်ဘိန်းတက်ကလထိုင်းဟာဘလုံးကိုကန်ဖို့အတွက်အထူးပြုလုပ်ထားတဲ့တန်ကြောင်းတွေတက်ဆင်ထားပြီးတော့သူတို့ဟာဘတ်စကတ်ဘောလုံးကစားတဲ့ကွန်းမှာလေ့ကျင့်နေကြတာပါ Libertadores ဘလုံးပြိုင်ပွဲကို Uruguay နိုင်ငံမှာအခုဂျွန်လအစောပိုင်း6ရက်နဲ့9ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်တသင်းမှာ6ယောက်ပါဝင်ပြီးတော့လက်စစ်ဘိန်းတက်ကလထိုင်းနေကစားကြတာပါဒီလိုမျိုးကစားရတဲ့အတွက်လည်းသူတို့အနေနဲ့ခွန်အားတွေတိုးလာတယ်လို့ခံစားရပြီးတော့အရန်ကိုပျော်ရွှင်ရပါတယ်လို့ပြောပါတယ်ခင်ဗျာ
ကဘာတလားထူးခြားစမ်းများသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ40 kHz 04339နဲ့လိုင်းဒိုမီတာ48လိုင်းဒိုမီတာ50တို့ကအပြင်လိုင်းလက်မီတာ190ကနေပြီးလဲဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာတနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံနေတဲ့အချိန်တော်အတွင်းသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပါမယ
်ဂျာမနီမှာကျင်းပနေတဲ့ကမ္ဘာစစ်မှုထေတီ9နိုင်ငံအစည်းအဝေးဒီကနေ့ကျင်းပနေတာမှာဆွေးနွေးဖို့အကြောင်းအရာတွေရဲ့ယူကရိန်းနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေဂရိနိုင်ငံရဲ့ငွေကြေးအကျပ်တဲဆတဲ့အကြောင်းတွေကထိဆုံးမှရှိနေတာပါဒါဟာရုရှားသမ္မတဗလာဒီမီယာပူတင်မပါဘဲဒုတိယအကြိမ်မြောက်ကျင်းပတဲ့ G7 စစ်မှုထေတီအစည်းအဝေးတွေလည်းဖြစ်ပါတယ်ယူကရိန်းကျွန်းဆက်ခရိုင်းမီးယားကိုရုရှားကတင်ယူခဲ့ပြီးနောက်ပိုင်းရုရှားနိုင်ငံမှာပါပဲ G8 ကနေ G7 အနေနဲ့သာကျင်းပတာလည်းဖြစ်ပါတယ်ခုနှစ်နွေရာသီထဲမှာလေပြားနိုင်ငံမှာလူဦးရေတန်တဝက်လောက်ကအင်မတန်အနေနဲ့များတဲ့မြေရဲပင်လယ်ကိုဖျက်ပြီးဥရောပတိုက်မှာပိုကောင်းတဲ့ဘဝတွေကိုရှာဖွေဖို့ကြိုးစားနေကြတယ်လို့ဗြိတိန်နိုင်ငံတာဝန်ရှိသူတစ်ယောက်ကပြောဆိုလိုက်ပါတယ်ဒီနေ့တနင်္ဂနွေနေ့မှာပြောဆိုရမှာရွှေပြောင်းအခြေချနေထိုင်သူတွေပါတယ်ရေရင်၄စင်းလောက်ကိုရဟရင်တစ်စင်းကရှာတွေ့ခဲ့ပြီးတဲ့နောက်ပိုင်းရွှေပြောင်းအခြေချသူ900လောက်ကိုကယ်တင်နိုင်ဖို့စစ်သည်မော်တစ်စီးကိုလွှတ်ပေးခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါရတယ်။28ကြိမ်မြောက်အရှေ့တောင်အာရှအားကစားပြိုင်ပွဲဘောလုံးပွဲမှာမြန်မာ U23 အသင်းကဖိလစ်ပိုင်အသင်းကို5-2နဲ့အနိုင်ရရှိသွားပါရတယ်။ပထမပိုင်းကစားရမှာဖိလစ်ပိုင်ကနေ5-0သွင်းခဲ့တာဖြစ်ပြီးအသင်းကောင်းဆောင်နေလင်းထွန်းကပထမဆုံးချီပါဂိုးကိုမိနစ်20မှာပြန်လည်သွင်းယူခဲ့ပါရတယ်။ဒီနောက်မှာတော့ရှမ်းသူရရဲဝင်းအောင်စီတူအောင်ကျော်စင်လင်တို့ကနောက်ထပ်အနိုင်ကိုးတွေကိုဆက်လက်သွင်းယူခဲ့ပါတယ်။တရုတ်နိုင်ငံမှာခီးတဲ့တင်တင်မောမှောက်တည်ဆုံးခဲ့ရတဲ့လူ431ယောက်ကိုတရီရတဲ့အမှတ်ရတဲ့အနေနဲ့ဒီနေ့တနင်္ဂနွေနေ့မှာနိုင်ငံအလဲပိုင်းမှာကယ်ဆယ်ရေးအဖွဲ့တွေကအောက်မေ့ပွဲအထိမ်းအမှတ်အဖြစ်နဲ့ကယ်ဆယ်ရေးအလုပ်တွေကိုခေတ္တရပ်ဆိုင်ခဲ့ပါတယ်။ရန်စီမြစ်ထဲမှာဂုရတိပျောက်ဆုံးနေတဲ့လူ71ယောက်ကိုရှာဖွေတဲ့လုပ်ငန်းပြန်မစခင်မှာရိုးရွာအတိုင်းဒီကဏ္ဍကိုကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။အသတင်းချင်းချင်းကိုကိုအောင်ပြောပြသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်းထွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24-25-32-50နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ကျွန်တော်ရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.